အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တန်ကိုအင်္ဂါနေ့မှာယာရုကဖယ်ရှားလိုက်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တန်နဲ့သမ္မတထရမ့်ကြားမှာအီရန်အရေးအာဖဂန်နစ္စတန်နဲ့တခြားကမ္ဘာအရေးကိစ္စတွေမှာပါအကြီးအကျယ်သဘောထားကွယ်လှဲခဲ့တာဖြစ်ပါတယ်။ဂျက်ဖ်ကတ်စတာရဲ့သတင်းတော်ကိုမတ်တင်ဂီထိုက်ကပြောပြမှာပါရှင်။
သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တန်ကိုတင်းနှင်းလာနေရကယာရုကနှုတ်ထွက်ခိုင်းခဲ့ပြီးအင်္ဂါနေ့မှာတော့ယာရုကဖေရှားကြောင်းကြေညာခဲ့တာပါအမေရိကန်သမ္မတအင်ဂျီရောမှာတာဝန်ထမ်းဆောင်မှုမလိုတော့ဘူးလို့မင်းညာကဂျွန်ဘော်တန်ကိုအသိပေးပြီးဖြစ်ကြောင်းဘော်တန်ရဲ့အကြံပြုချက်အများပြားကသူနဲ့အကြီးအကျယ်သဘောထားကွယ်လွယ်ပြီးအစိုးရအတွင်းကတခြားသူတွေနဲ့လည်းသဘောထားကွယ်ပြားလာကြောင်းဂျွန်ဘော်တန်ကိုနှုတ်ထွက်ဖို့ပြောလိုက်တာဖြစ်ပြီးဒီမနေ့မှာနှုတ်ထွက်စာတင်တယ်လို့သမ္မတထရမ့်ကတွစ်တာမှာအင်္ဂါနေ့ကရေးသားခဲ့ပါတယ်။အမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အတွက်ဂျွန်ဘော်တန်ကိုကျေးဇူးတင်ကြောင်းသမ္မတကပြောဆိုပြီးနောက်သတင်းပတ်ထဲသူ့နေရာမှာအစားထိုးခန့်အပ်မယ်လို့လည်းပြောပါတယ်။ Republican အစိုးရ30တာဝန်ထမ်းဆောင်ခဲ့သူဂျွန်ဘော်တန်ကကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာသဘောထားတင်းမာသူအဖြစ်ရှုမြင်ခံရပြီး2018ခုနှစ်မတ်လမှာသမ္မတအင်ဂျီရိုရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်သမ္မတထရမ့်ကခန့်အပ်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အရင်အမျိုးသားလုံခြုံရေးအကြံပေးစစ်တပ်ဒုတိယဗိုလ်ချုပ်ကြီး HR McMaster ရဲ့နေရာကိုဂျွန်ဘော်တန်နဲ့အစားထိုးတာဖြစ်ပါတယ်။ဂျွန်ဘော်တန်ကသမ္မတနဲ့မကြာခဏသဘောထားကွယ်လွယ်တယ်လို့အင်ဂျီရိုဒုတိယပြန်ကြားရေးတာဝန်ခံဟိုဂန်ဂစ်လီကသမ္မတအင်ဂျီရိုအပြင်ဘက်မျက်ခင်းပြင်မှာသတင်းထောက်တွေကိုအခုလိုပြောပါတယ
်ဂျွန်ဘော်တန်ရဲ့ဥစားပေးကိစ္စတွေနဲ့လူဝါဒတွေနဲ့သမ္မတနဲ့မကပ်ညီပါဘူးယာရုလက်ကန်သမ္မတအနေနဲ့သူ့ရဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်ဖို့ပုံကိုတူတူတယောက်ကိုခန့်အပ်နိုင်ပါတယ်ဒါပေမဲ့အကောင့်ထဲပေါ်လာနိုင်ကြရာမရှိတာကြောင့်သမ္မတကအပြောင်းလဲလုပ်လိုက်တာပါ
ဂျွန်ဘော်တန်ယာရုကထွက်တဲ့အချိန်ဟာဆိုရင်အမေရိကန်ရဲ့အတင်းမာဆုံးရန်ဘက်တွေဖြစ်တဲ့မြောက်ကိုရီးယား၊အီရန်တို့နဲ့သမ္မတထရမ့်ကတန်တမန်ရေးလမ်းကြောင်းဖွင့်နေခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။သမ္မတထရမ့်ရဲ့အခုလိုဆန်းရွက်ချက်တွေဟာဆိုရင်မြောက်ကိုရီးယားနဲ့အီရန်ဟာအကြီးအကျယ်မယုံကြည်သူတွေအဖြစ်ရှုမြင်ကြတဲ့မစ္စတာဘော်တန်တို့လိုသဘောထားတင်မာတဲ့အစိုးရတာဝန်ရှိသူတွေအတွက်တော့စိတ်အနှောက်အယှက်ဖြစ်စရာပါ။နျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့ရောအင်းကြီးချင်းနိုင်ငံတွေကိုပါရိုက်ခတ်စီတဲ့ဒုံးကျည်ပြစ်လွတ်မှုတွေလည်းထပ်ခါလုပ်နေပေမဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကိုသမ္မတထရမ့်ကဆက်ပြီးစီယုံနေတာပါ။ဒါ့အပြင်အီရန်သမ္မတဟက်ဆန်ရူဟာနီနဲ့လည်းတင်းတော်တဲ့အချိန်မှာတွေ့ဆုံလို့ကြောင်းသမ္မတထရမ့်ကပြောဆိုထားပါတယ်။အကြံပေးဘော်တန်နဲ့သမ္မတထရမ့်ကြားသဘောထားကွဲပြားမှုတွေကဒီလပိုင်းတွေအတွင်ပိုပြီးပြင်းထန်ခဲ့ပါတယ်။အီရန်ဘက်ကအမေရိကန်ရဲ့ထောက်လှမ်းရေးဒရုန်းရှင်ကိုပစ်ချခြင်းမှုအပေါ်လက်တုံ့ပြန်တိုက်ခိုက်မဲ့အစီအစဉ်ကိုသမ္မတထရမ့်ကပယ်ဖျက်လိုက်ပြီးတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဖို့နဲ့မြောက်ကိုရီးယားဘက်ခြမ်းကိုဖျက်ကူးခဲ့ပြီးတဲ့နောက်မပြေလည်မှုတွေပိုတိုးခဲ့ပါတယ်။မစ္စတာဘိုတန်ကတော့အီရန်ကိုတိုက်ခိုက်ဖို့လိုလားခဲ့ပြီးမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေကိုလည်းပွင့်ပွင့်လင်းလင်းဝေဖန်ခဲ့တာပါ။အင်ဂျီရိုသတင်းကမ်းမှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဗန်ဒါယွဝန်ကြီးစတီဗင်မနူချင်တို့နဲ့အတူဂျွန်ဘော်တန်တက်ရောက်ဖို့မိနစ်90အလိုမှာသူ့ကိုယာရုကထုတ်ပယ်ကြောင်းသမ္မတထရမ့်ရဲ့ကြေညာချက်ထွက်လာတာပါ။အစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးသာရောက်လာခဲ့တဲ့အင်ဂျီရိုသတင်းစာရှင်းလင်းပွဲမှာတော့ဂျွန်ဘော်တန်ကိုယာရုကထုတ်ပယ်တဲ့ကိစ္စကိုသတင်းတောက်တွေကမင်းမြန်ခဲ့ကြပါတယ်။နိုင်ငံခြားဝန်ကြီးပွန်ပီယိုကတော့အစိုးရရဲ့ဦးစားပေးကိစ္စရပ်တွေနဲ့နိုင်ငံခြားရေးမူဝါဒရှင်းမှန်းချက်တွေကမပြောင်းလဲဘူးလို့ဖြေကြားသွားပါတယ်
။ But I don't think any leader around the world should make any
ကဘာတလောကဘေကောင်းဆောင်မှာအစိုးရဖွဲ့ကတူထွက်သွားတာကြောင့်သူတို့ရဲ့လက်ခံယုံကြည်ချက်ကိုပြောင်းလဲလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ကဘာထွက်မြေနိုင်ငံခြားရေးမူဝါဒကလည်းအရေးကြီးတဲ့အနေအထားမှာပြောင်းလဲပါလိမ့်မယ်
။သမ္မတဂျော့ချ်ဒဗလျူဘုရှ်လက်ထက်ကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဘိုတန်ကသမ္မတထရမ့်ကိုထောက်ခံတဲ့ Fox News Channel မှာသုံးသပ်သူအဖြစ်လုပ်ခဲ့ပြီးတဲ့နောက်သ တမလထွန်းအစိုးရမှခန့်အပ်ခံရတာဖြစ်ပါတယ်။ယာရုခဖေရှားခံရတဲ့မစ္စတာဘောလ်တန်ရဲ့နေရာမှာတော့ချာလီကပါမန်ကယာယီအမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ယူမယ်လို့လည်းအင်ဂျူရောကကြေညာပါတယ်။အမေရိကန်တမလဒိုနယ်ထရန့်အစိုးရလက်ထက်ပထမဆုံးအမျိုးသားလုံခြုံရေးအကြံပေးအဖြစ်ရွေးချယ်ခံရသူကတော့စစ်တပ်ကအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းဖြစ်ပြီးယာရုတာဝန်ထမ်းဆောင်ပြီးတလမပြည့်ခင်မှာပဲယာရုကထုတ်ပယ်ခံရတာဖြစ်ပါလေ။အမျိုးသားလုံခြုံရေးအကြံပေးဟောင်းဖလင်းကတော့2016ခုနှစ်ဒီဇင်ဘာလတုန်းကအမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးနဲ့ဆွေးနွေးခဲ့မှုနဲ့ပတ်သက်ပြီးပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI ကိုလိမ်ညာခဲ့ပါတယ်လို့ဖြန့်ဖြဲ့ပေးထားပြီးပြည်ထောင်စီချက်ကိုစောင့်ဆိုင်နေရပါတယ်။တမန်တော်နဲ့ထရန်ရဲ့တက်တန်း၃ဆင့်တာကာလအတွင်းအမျိုးသားလုံခြုံရေးအကြံပေး၃ဦးရှိခဲ့ပြီးဖြစ်ပြီးနောက်တည်င်းပတ်မှာစရုထမြောက်အမျိုးသားလုံခြုံရေးအကြံပေးကိုခန့်အပ်မယ်လို့ပြောဆိုထားပါတယ်။